ခေါင်းဆောင်ကြီးကိုအင်တာဗျူးဖို့ရုရှားနိုင်ငံကသတင်းတောက်ကြီးနဲ့အဖွဲ့ရောက်ရှိနေပါပြီ။ခေါင်းဆောင်ကြီးပေါင်တာဖို့ပြီးရင်အင်တာဗျူးစတင်ပါတော့မယ်။နိုင်ငံတကာမှာမိန်ကွန်းနေပြောရမယ်လို့ထင်ခဲ့တဲ့ခေါင်းဆောင်ကြီးဟာသူ့ကိုမိန်ကွန်းပြောဖို့ဘသူမှမဖိတ်ကြသလိုပြည်တွင်းမှာမိန်ကွန်းပြောဖို့ဆိုတာကလည်းမြန်မာအတန်းဒီမြအဝတီတွေကိုဘသူမှမကြည့်ကြတော့ပါဘူး။တတ်ထဲမှာကိုလူကိုပဲမိန်ကွန်းနေပြောနေရတာကြာပါပြီ။တရက်သူပြောချင်တာလေးတွေကဘာကသိအောင်ဘလို့ပြောရမလဲစဉ်းစားကြည့်တဲ့အခါမှာတော့ကဘာကမသိတော့ရုရှားကသိလဲမဆိုးဘူးဆိုပြီးတော့ရုရှားကိုအပူကက်ရင်းအခုလိုသတင်းတောက်ကြီးတွေရောက်ရှိလာတာဖြစ်ပါတယ်ဒီလိုနဲ့ရုရှားသတင်းတောက်ကရုရှားလိုမေးခေါင်းဆောင်ကြီးကသူကျွမ်းကျင်တဲ့တခုတည်းသောဘာသာဖြစ်တဲ့မြန်မာဘာသာစကားကိုမှုတ်နေအောင်ဖြည့်ရင်အင်တာဗျူးစတင်ပါတော့တယ်အင်တာဗျူးစချင်းမှာပဲသတင်းတောက်ကြီးကမေးတယ်အဆွေတော်ခေါင်းဆောင်ကြီးခမရရုရှားနဲ့အဆွေတော်တို့နိုင်ငံဟာပထဝီအနေထားအရအလှမ်းဝေးပေမဲ့မိတ်ဆွေတွေဖြစ်ကြပါတယ်ဒီတော့ရုရှားနိုင်ငံနဲ့အဆွေတော်တို့နိုင်ငံဘာတွေပူးပေါင်းဆောင်ရွက်မှုတွေရှိပါတလဲလို့မေးတဲ့အခါမှာခေါင်းဆောင်ကြီးကဖြေတယ်ရုရှားနဲ့မြန်မာပူးပေါင်းဆောင်ရွက်မှုတွေအများကြီးရှိတဲ့အကြောင်းအထူးသဖြင့်လေယာစိုက်ပျိုးရေးကဏ္ဍမှာရုရှားနည်းပညာနဲ့ဓာတ်မြေဩဇာထုတ်လုပ်ရေးမှာအင်မတန်အောင်မြင်မှုတွေရှိတဲ့အကြောင်းအခုဆိုရင်ကျွန်တော်တို့ရဲ့လေယာမြေတွေမှာဓာတုဗေဒဓာတ်မြေဩဇာတွေကိုမသုံးတော့ဘဲတဘာဝဓာတ်မြေဩဇာတွေကိုလှိုင်လှိုင်ကြီးအသုံးပြုနိုင်နေပြီဆိုတဲ့အကြောင်းပြောပြီးတော့စစ်သားတော်နည်းနည်းကုန်တာဘောလို့ဖြေကြပါတော့တယ်။ရုရှားသတင်းတော့ကဆက်ပြီးတော့မေးတယ်အဆွေတော်လက်ထက်မှာဘာတွေများတိုးတက်အောင်မြင်တာတွေရှိပါတလဲတဲ့ခေါင်းဆောင်ကြီးလဲအဆွေတော်သိတဲ့အတိုင်းပြီးခဲ့တဲ့ကာလတွေဟာကိုဗစ် -19 ရောဂါကိုကျွန်တော်တို့တနိုင်ငံလုံးပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်အဲ့ဒီကိုဗစ် -19 ရောဂါအတွက်ကျွန်တော်တို့တော်တော်လေးလုံနိုင်ခဲ့ပါတယ်ဘာတွေလုံနိုင်ခဲ့တယ်လဲဆိုတော့ပြည်သူတွေအောက်ဆီဂျင်အိုးတွေတန်းစီနေရင်တက်ကကြားဖြတ်ဝင်လူတာတို့ပြည်သူတွေအောက်ဆီဂျင်အိုးတွေတင်သွင်းလာပြီဆိုရင်တက်ကလမ်းကနေပြီးတော့ကြားဖြတ်မတာတို့လှုပ်ဆောင်ခဲ့ပါတယ်တဲ့ပြည်သူတွေအတွက်အထူးတလဲလှုပ်ဆောင်ပေးခဲ့တာကတော့မီးစကြိုဇက်တွေတန်းစီစောက်ပေးတာပါပဲတဲ့ဒါကကျွန်တော်တို့ရဲ့အောင်မြင်မှုတရက်လို့ဆိုရပါလိမ့်မယ်နောက်တစ်ချက်ကတော့ကိုဗစ် -19 ရောဂါလှိုင်းနေကြောင်းကမ္ဘာစီးပွားရေးထိခိုက်မှုတွေရှိပါတယ်တဲ့အဲဒီစီးပွားရေးထိခိုက်မှုတွေကိုလည်းကျွန်တော်တို့လက်ထပ်မှာတော့ဥမော်လာအောင်ဆောင်ရွက်နိုင်ခဲ့ပါတယ်တဲ့ဘာတွေများဥမော်လာတယ်လဲဆိုတော့ရွှေဈေးမြေဈေးကားဈေးဒေါ်လာဈေးတွေအပြင်စံစည်းစီစည်းကုံကုံပြောရရင်ဗျာတဲ့ကစွန်းရွက်ဈေးကအစဥမော်လာတာဟိုရင်အစိုးရလက်ထက်နဲ့မတူပါဘူးတဲ့သုံးစားလောက်ဥမော်လာတယ်လို့ပြောရပါလိမ့်မယ်တဲ့ဟာသုံးစားတောင်ဆိုအန်အောနေတဲ့ရုရှားသတင်းတောက်လည်းထပ်မေးတယ်အဆွေတော်ကဖះအလောင်းလို့လည်းကျွန်တော်ကြားရတယ်ဖះအလောင်းအပြင်ဖခင်ကောင်းတယောက်လို့လည်းသိရပါတယ်အဆွေတော်ရဲ့သားသမီးတွေကိုဘာဒီလက်ဆင့်ကမ်းအမွေပေးထားပါတလဲဆိုမေးတော့ကျွန်တော်ကသီလတမာတိနဲ့နေထိုင်တာဖြစ်ပါတယ်စိတ်ထားဖြူဖြူစင်စင်ထားပါတယ်ကိုဖြူစင်တာကိုပဲသိတယ်ဆိုတဲ့အကြောင်းကိုကလေးတွေကိုလည်းယိုယိုသားသားလောက်ကင်စားတော့တတ်အောင်အမြဲတုံသင်ပေးတယ်ဆိုတဲ့အကြောင်းယိုယိုသားသားလောက်ကင်စားတော့လို့ရအောင်လဲစောက်လုပ်ရေး project မှန်သမျှသူ့သားသမီးတွေကိုပဲချပေးတယ်ဆိုတဲ့အကြောင်းနိုင်ငံရဲ့စီးပွားရေးမှန်သမျှသူ့မိသားစုပဲလောက်ကင်ခွင့်ပေးထားတယ်ဆိုတဲ့အကြောင်းပြောပြီးတော့ကျွန်တော်တပ်မတော်သားတွေသိရင်တော့ကျွန်တော်သားအာမခံကုမ္ပဏီကနေငွေထုတ်လို့မရအောင်ကျွန်တော်စီကပင်စင်ထုတ်လို့မရအောင်ခံညင်းဤတွေကိုစိတ်ထားဖြူဖြူစင်စင်နဲ့တင်ပေးထားပါတယ်လို့ဖြေပါတော့တယ်ရုရှားသတင်းတောက်လဲအော်တော်တော်စိတ်ထားဖြူစင်တာပဲဆိုထပ်ပြီးတော့မေးတယ်အဆွေတော်ခေါင်းဆောင်ကြီးရဲ့လက်ထက်မှာမြန်မာနိုင်ငံဟာအင်မတန်မကိုတာယာဝပြောတဲ့အတွက်နိုင်ငံခြားခီးသွားတွေအများကြီးလာလဲတယ်လို့သိရပါတယ်ကျွန်တော်တို့ရုရှားတွေလာလဲရင်ဘယ်နေရာတွေလဲလို့ကောင်းပါတလဲဆိုမေးတော့ခေါင်းဆောင်ကြီးလဲသူ့လက်ထက်မှာပြည်တွင်းခီးသွားလာမှုအပြင်ပြည်ပခီးသွားတွေပါအင်မတန်များပြားလာတဲ့ဆိုတဲ့အကြောင်းဒီရင်းမှာဆိုရင်တနေရာကတနေရာခီးသွားလာမှုတွေအင်မတန်တိုးတက်လာတဲ့ဆိုတဲ့အကြောင်းလူတွေဟာမြို့တစ်မြို့တည်းမှာမနေကြတော့ဘဲနဲ့ဘ ഹു တုတရအောင်ဆိုပြီးတော့တမျိုးပြီးတမျိုးလှဲ့လည်နေထိုင်နေကြတယ်ဆိုတဲ့အကြောင်းဒီဘကိုအလဲပတ်ထွက်တဲ့လူငယ်တွေဆိုရင်လည်းအင်မတန်များပြားလာတယ်ဆိုတဲ့အကြောင်းဒီဘခီးသွားလာရေးမှာအခုဆိုရင်ပြည်သူတွေတင်မဟုတ်တော့ဘဲနဲ့တပ်မတော်သားတွေပါတရုတ်ထိုင်းအိန္ဒိယဘင်္ဂလားစတဲ့နိုင်ငံတွေကိုအလဲပတ်ခီးသွားနေကြတယ်ဆိုတဲ့အကြောင်းတပ်မတော်သားတွေအဲ့ဒီလူခီးထွက်တဲ့အခါမှာအခြားနိုင်ငံကစစ်သည်စစ်သားတွေပြည်သူတွေကလည်းဝမ်းရမ်းမှောက်ခမ်းရေတဖုံးရင်နွေးပူနဲ့ပတ်ဖြန်းရေတမျိုးလိုက်လိုက်လဲလဲကျူဆူနေကြတယ်ဆိုတဲ့အကြောင်းနိုင်ငံခြားဧည့်သည်တွေပြည်တွင်းကိုလာရင်လဲဘယ်နိုင်ငံမှမရှိဘူးတဲ့ကိုပြောက်လျက်စစ်ရထားတွေကိုပြောက်လျက်စစ်ကားတွေကိုကိုပြောက်လျက်စစ်နဲ့မောင်းနှင်ဖို့စီစဉ်ထားတယ်ဆိုတဲ့အကြောင်းပြောပြပါတော့တယ်အဲ့ဒီမှာရုရှားသတင်းတော်လဲငါတို့နိုင်ငံထက်အများကြီးအဆင့်မြင့်နေပါလားဆိုပြီးတော့လေးစားအထင်ကြီးပြီးတော့ ရုရှားနိုင်ငံကိုလည်းမြန်မာနိုင်ငံလိုခင်မိတိုးတက်ပြီးတော့တာယာဝပြောအောင်ဘယ်လိုလုပ်ရမလဲဆိုမေးကြည့်တော့နောက်မှာတော့ဖျားသွားလိုက်အောင်မယ်ဆိုပြီးတော့ခတ်တုတ်တုတ်လေးထွက်သွားပါတော့တယ်။ခေါင်းဆောင်ကြီးသူ့ကိုပြောလိုက်တာကရုရှားနိုင်ငံလည်းအခုလိုတိုးတက်ခြင်းရင်ရုရှားသမ္မတကပူတင်ဆိုတော့မနက်9နာရီ45မိနစ်မှာပူတင်108ပွဲဖျားမှာကတ်ပြီးတော့ပြောင်းပြီးပြောင်းပြီးပြောင်းပြီးဆိုအော်ပေးရပါတယ်တဲ့။